ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာရခြားဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။တချိန်တည်းမှာပဲစစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာတိုက်ရင်အားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မုံကိုဒေသဘက်မှာဇူလိုင်လဆန်းလောက်ကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီနှစ်ပွင့်လင်းရာသီမှာတော့ပုံမှုပြင်းထန်လာမဲ့အခြေအနေတွေရှိနေပါတယ်။လက်ရှိဒေသတွင်းအခြေအနေကိုကျူကုတ်ပန်ဆိုင်ဒေသခံတို့က VOA ကိုခုလိုပြောပါတယ
်။ဒီမှာသူတို့တပ်ဗန်နေပြီးတော့ညာပိုးချဲထားတော့ရှိတယ်ပြန်အားတော့သူများတယ်ကျန်တဲ့တိုင်းသားလည်းနဲ့ကြင်တယ်ဒါဒီဘက်ဒေတာကိုချွတ်ရတယ်လည်းရောက်နေတော့ရှိရပေါ့ဟောဒီကဘိုင်းကျဲကိုသတော်တယ်အန်ဆိုင်ဒီရခဲမှာဖက်ခွဲရှိတာရှိတယ်ပေါ့ဟောမင်းကိုကလည်းဖက်ခွဲအားဆန္ဒပြည့်တယ်ဒီကကိုကနဲ့ရှိတယ်
ပန်ဆိုင်ရဲစခန်းတိုက်ပွဲဟာအောက်တိုဘာလ23ရက်နေ့ကဖြစ်ခဲ့ပြီး MNDAA ကိုကန်တပ်ကရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မွန်ဂိုဒေသခံတူကလည်းကြာတာပရေးနေ့ကမွန်ဂိုအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်။ဒါမနေ့ကပေါ့နမ်ဆူမဆိုနည်းနည်းဖြစ်တာပေါ့နော်။အစမ်းနဲ့ကြားတယ်။နမ်ဆူပဲ။ဒါမွန်ဂိုနဲ့မဝေးပါဘူး။ဒါမွန်ဂိုပြည်နာမှာ23-23တော့ဖြစ်တယ်ပေါ့နော်။
MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အောက်တိုဘာလ18ရက်နေ့လောက်ကစတင်ပြီးစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာကြောင်းစစ်ကောင်စီရဲ့တပ်စခန်းတွေကကိုကန်တပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကိုကန်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသမှာကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။လက်ရှိဒီဒေသမှာ MNDAA ကိုကန်တပ်ဖွဲ့ခြေကိုယူဖို့ကြိုးစားနေတဲ့အခြေအနေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုတုံ့သက်ထားပါတယ
်။တိုက်ပွဲပြင်းထန်လာနိုင်ပါတယ်။နေဆက်ဒေသလည်းဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီမွန်ဂိုပုံကျန်ဒေသဘက်မှာကတော့ MNDAA နဲ့ဟန်တဲအနေထိုင်ဖို့စီစဉ်နေတာဟာကိုသူတို့ကတော့အနေမထိုင်အောင်ပေါ့နော်စီစဉ်နေမယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုရှိတာတော့ကျွန်တော်တို့ခေရဲ့တတ်မခါ6နေမယ်လည်းဖြစ်ပြီးဖြစ်နေတယ်ဆိုတော့အသက်ကနေနေစူးမှုရေးလို့ပြောရမှာပေါ့သူတို့ကတော့အဲဒါကြောင့်ပြင်အားနဲ့လည်းနေအင်အားတွေသူချက်ထားတဲ့ဖြစ်မဲ့လို့ကျွန်တော်တုံ့တက်ထားတာဖြစ်ပါလေ
။ဒီနှစ်ဇူလိုင်လဆန်းကစတင်ခဲ့တဲ့တိုက်ပွဲကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခသည်1400ကျော်၊မွန်ဂိုဘက်မှာ900လောက်နဲ့ဖောင်းဆိုင်ဘက်မှာ150ကျော်လောက်နေရဆွန့်ခွာတင်းရှောင်နေကြရပါတယ်။တိုက်ပွဲဖြစ်ပွားချိန်လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်မိတာကြောင့်အနည်းဆုံးလူ10ဦးလောက်သေဆုံးခဲ့ပါတယ်ခင်ဗျာ။